တရားအာယုံပြုနာယူကြပူဇော်ကြတာပေါ့ယနေ့သာသနာတော်နှစ်2562ကောဇာတရီ1380ပြည့်နှစ်ဝါကောင်လာဆန်း10ရက်ခရစ်နှစ်2018ခုနှစ်အောက်တိုဘာ21ရက်အင်္ဂါနေ့ညချမ်းအချိန်ရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ရေတာရှိရက်ွယ်နန္ဒဝလန်းတိပိတကရောဆရာတော်ဘုရားကြီးတည်င်းသုံးတော်မူရာမဟာဝိတုဒ္ဓယောပါဠိတက္ကသိုလ်ရွှေချင်းတိုက်တိကြီးအတွင်းမှာစာတကပါဠိအထာဂရများမှလာသော550ဇတ်တော်များကိုဗုဒ္ဓဟောကြား550ဇတ်တော်များတရားအမိဖြင့်တရားတော်များဟောကြားပူဇော်မှာဖြစ်ပါတယ်။ဤကဲ့သို့ဗုဒ္ဓဟောကြား550ဇတ်တော်များတရားတော်တွေကိုအစကနေပြီးတော့အဆုံးတိုင်အောင်ဟောကြားပူဇော်နိုင်ရန်အတွက်တန်တရားအစစ်စစ်မှတောဆက်ခဲ့ဘူးတဲ့မိဘဘဝဆွေမျိုးများနှင့်ဥတင်စုတို့အားရည်စူး၍မေတော်ကြီးတော်လာကင်သာသမီးမြေမိသားစုတို့ကဓမ္မဒါနပြုကြသလိုရိုက်ကူးရေးမှာတကဥချစ်ဆံမောင်ကကုသိုလ်ယူပါれမြမပြည်၌သာမကကဘာရရကပါ나ယူပူဇော်နိုင်ရန်အတွက်လည်းပဲဓမ္မတောင်းတော်အင်တာနက်စာမျက်နှာမိသားစုတို့ကနေကုသိုလ်ယူကြပါれယနေ့ဘုန်းကြီးတို့ဟောကြားမှာကတော့ဖြင့်အပိုင်း21ဖြစ်ပါれဒုတိယတော်ကိုမဟုတ်ကြမပူဇော်သေးမီဘုရားရှိခိုးပါမယ်တရားလယံသဗ္ဗတိဒုက္ကရံကရံဘောနဝတိတ်ကမမကတံကတံဒီလောကနာထံသူတမဟိတံဟိတံတမန္တာဆက်ကုံပနမမိတံမိတံတရားလျံရင်သွေးတော်ရဟုလာပမာမချာတတဝအများတို့၌တဏှာကျင်နာကြီးမြတ်တော်မှာကရုဏာဤတရားလည်းဖြစ်တော်မူဝေထသောသဗ္ဗရိကသိမ်းများစွာဖြစ်ဖြစ်သမျှသောဘဝခန္ဓာ၌ဒုက္ကရံသာမန်လူတို့ပြုနိုင်ဘူဝေကြံတွေးယုံမြမဝွန်ကြသည့်ကိုယ်ကာယခန္ဓာပြည့်ရသားများဥစ္စာအားဖြင့်ငါဘာပေါင်းစုစွန်ခြင်းကြီးစသောကောင်းမှုကိုကရံကောင်းစွာအသင်တရာပွင့်၍ပြုကျင့်တော်မူပြီးထသောဘဝနဝတိတ်ကမံမရဏံဖြာတိစာတိစရာမြာစွာတောင်းတော်ကမံငစင်စာသောဖေးအပေါင်းတို့ဤခိုးအောင်ဒီနေရာလွန်စွာနှကြေဘဝသုံးပါးတည်ဟုသောသမုတ်ပင်လည်းမှရှေ့သွယ်မကင်းသင်မောရင်ကိုဆက်တင်တုံမြောက်နိဗ္ဗာန်ရောက်အောင်ကုမြောက်တော်မူပြီးထသောအဂတံသုံးတဘုံခေဝေကေလွန်ထုမြတ်သည့်ဘုရားဖြစ်သောဂတံရောက်တော်မူပြီးထသောဒီလောကနာတံလူနာပြမတရဝကပင်အမင်းမင်းတို့ဝါစင်ဥခခိုလုံကြရာသမ္မာတံဗုဒ္ဓအစီသုံးလောကလုံးရဲ့ဆရာလည်းဖြစ်တော်မူပြီးထသောသူတမဟိတံလာပါလာပါစသည်ရှင်မျိုးလောကရန်လေးစိုးတို့သည်တိုက်ချိုးမရမြေခိုင်းတည်တံသောတမာတီလည်းရှိတော်မူပေထသောဟိတံလူနာမြမသရဝါများသုံးမုံသားတို့၏စီဝါချမ်းသာမင်္ဂလာကိုမချာနေညဆောင်တော်မူပေထသောတမန္တဆက်ကုံဝန်းကျင်ပါချုံတရားဘုံကိုအကုန်မြင်သည့်တပိညုတဉာဏ်တော်လည်းရှိတော်မူ၏ထသောအာမိတမနိုင်အာမရှင်သာအဖျားပြာအဝဝပညာတိရသသောဂုဏ်တော်ကိုလည်းရတော်မူ၏ထသောတံဗုဒ္ဓံထိုသို့သောဂုံစိမ့်ထုံကျော်ဟိထိုဖျားရှင်ကိုရောမြတ်ကြီးကိုမယံတရားဟောတရားနာဖြစ်ကြပါဂုံတော်တပိတော်တို့သည်ဘနမမိဘနမမကိုနုံနှလုံးသုံးပါးပြောင်းပြော့မှန်ကိုလျော့၍ကရောမြတ်တို့ရှိခိုးကြပါကုန်၏မြတ်စွာဘုရားမြတ်စွာဘုရားအလုံးမဲမေတ္တာပွားပါမယ်တရားဟောသူနာကြသူရှင်လူတ attva တွေသက်ရှိကျမ်းမာဘေးရန်ကွာချမ်းသာကြပါစေ ma kao ma biu kao na biu khu yo nong ba chan da si go sai xuan lan pe ma tan e chan ja ba si yama nai ngan a twin si si ta mya ananda tatwa rui ka ba aya ya si si ta mya ananda tatwa rui Sajawala Ananda, Shishi Damiya, Ananda Tadwarvi, Tashi Chama Biyankwa Chanda Javasi, Makao Mabiyu Kao Nabiyu Kuyo Nangba Chanda Si, Kose Shwinlan Bimadan I Chan Javasi,都也没得心啊哇叫嘎巴爷爷嘎鸡东啪叫罗嘎拼嘎巴都咪嘎巴大瑞千大西一一说平巴的地都也没得心啊哇大呀一千巴几多都也没得心啊哇嘎巴安南边西头朋友都听你阿拜那些的萨多阿曼阿些的马哈地拉瓦萨皮巴勒萨多里古霍家不做的卡玛ဟောကြားတဲ့မိမိတို့အနေနဲ့ပုထုဇဉ်အနေနဲ့ဟောကြားရတာဖြစ်သလိုနာယူသူတွေမှာလည်းပဲပုထုဇဉ်ဟာအများစုဖြစ်မှာပါဒီခါကျတော့မိမိတို့ရဲ့တရားအပေါ်မှာကြင်ကြံအားထုတ်မှုအစဉ်အတန်းမြင့်ရင်မြင့်သလောက်ဘုရားအလောင်းတို့ရဲ့ကျင့်စဉ်တွေရှေးရှေးသူတော်ကောင်းတို့ရဲ့ကျင့်စဉ်တွေအပေါ်မှာနားလည်လက်ခံမှုဖြစ်ပါလိမ့်မယ်မိတို့ရဲ့ပါရမီကျင့်စဉ်တွေအာနေသေးရင်နေသေးအလျောက်ဓာကြီးကတော့မဖြစ်နိုင်ပါဘူးဓာကြီးကတော့မဟုတ်နိုင်ပါဘူးဒီလိုဖြစ်ရင်ဒုက္ခရောက်မှာပေါ့ဒီလိုဖြစ်ရင်ဘယ်လိုဖြစ်မှာပေါ့လို့ဒီလိုအတွန့်တက်တာလည်းရှိပါလိမ့်မယ်လွတ်လပ်စွာအတွန့်တက်လို့ရပါတယ်တရားအစဉ်ဆိုတာဟာမိမိကလည်းလိုက်ပြီးတော့မြင့်မှသာလျင်ထိုကျင့်ကြံအားထုတ်မှုတရားတော်ကြီးရဲ့ဖြစ်နိုင်တယ်မဖြစ်နိုင်ဘူးအဲမိမိတို့လက်ခံလို့ရမှာဖြစ်ပါတယ်အခုဒီနေ့ဟောကြားမယ်အာတိတအဝက်မဟာတိလဝဇတ်ပါ51ဇတ်တော်မှ51ဒီဇတ်တော်မှာဝရိယကိုလျှော့တဲ့ယဟန်တစ်ပါးကိုအကြောင်းပြုပြီးတော့ဝရိယကိုမလျှော့တဲ့အတွက်မင်းစည်းစိမ်တွေပြန်ရတဲ့အကြောင်းတွေကိုပူဇော်ထားတာဖြစ်ပါတယ်ပူဇော်ကြရမှာဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားတာဝတိစီတွင်ကြောက်မှနေတဲ့အချိန်ယဟန်တပါဝရိယလျှော့အဲ့တော့ဝရိယလျှော့တယ်ဆိုကြတဲ့ကူကဘာမှမလုပ်ဘူးလို့ပြောတာမဟုတ်ဘူးအာထုတ်တယ်ဒါပေမဲ့လို့ရှေ့တုန်းကပြောခဲ့သလိုပဲတရားဆိုတာနော်နမိတ်စသည်ထင်ပြီးတော့မှတရားအစဉ်လေးတွေတက်လာမှလည်းဝရိယလေးတွေကလည်းတက်လာတာတရားအစဉ်ကတက်မလာရင်ဝရိယကလည်းရောတက်တဲ့သဘာဝရှိတော့ထိုယဟန်ကဝရိယလျှော့အဲ့ဒါကိုဘုရားထံတည်င်းရောက်သွားတော့မြတ်စွာဘုရားကမေးတာအေးယဟန်သင်ဟာဝရိယလျှော့တယ်ဆိုတာမှန်သလားမှန်ပါတယ်ဘုရားဒီကမြတ်စွာဘုရားကအေးဒီနေယာနိကသာသနာဘုရားသာဘုရားရဲ့သာသနာဟာနေယာနိကသာသနာဆိုတာလေးသိဖို့လိုပါတယ်။နော်ကတ္တမတွံဘိက္ခုဧဝရူပိနေယာနိကသာသနေပပ္ပစိတ်တွာဝီရိယံဩတ္တစီတဲ့ဝီရိယံဩတ္တစီဒီဝီရိယထားပြီးတော့ကြိုးစားရင်ကြိုးစားသလောက်တဏှာဝုကထွက်မြောက်နိုင်တဲ့နေယာနိကသာသနာမှာယဟန်တပါဖြစ်နေပါလျက်ကဲနဲ့ဘာဖြစ်လို့သင်ဟာဝရိယလျှော့ရတာလဲဘုရားရှင်ရဲ့စကလုံးတိုင်းမှာမေတ္တာတွေပညာတွေကရုဏာတွေပါနေသလိုထိုစကလုံးတိုင်းဟာလည်းပဲနိဗ္ဗာန်ကို ဥဒေပြီးတော့မှမိန့်ကြားတဲ့ဒေသနာတွေဖြစ်တယ်။နေယာနိကသာသနာမှာယန္တဘာဖြစ်ခွင့်ရပါလေကနေ။ဘာလို့ဝိရိယလျှော့ရတာလဲ။နော်ရှေ့တုန်းကပညာရှိတွေဟာမင်းအဖြစ်ကနေပြီးတော့မှနော်ဆိုးရုံပြီးတော့မှသွားတာတောင်မှဝိရိယမလျှော့ဘဲနဲ့တင်းရင်ပြီးတော့မှပြန်စူးစမ်းတဲ့အတွက်မင်းစည်းစိမ်ပြန်ရခဲ့ဘူးတယ်ဆိုပြီးတော့မှဟောဒီမဟာတိလဝဇတ်ကိုမြတ်စွာဘုရားကပြန်ပြောင်းပြီးတော့မှဟောကြားခြင်းဖြစ်ပါတယ်။အဲ့တော့မြတ်စွာဘုရားသည်ပါရဏတိပြမတ္တမင်းကြီးရဲ့မိဖုရားရဲ့ဝမ်းကြတိုင်းမှာပရိသန်တွေနေပါတယ်။မွေးလာတဲ့အခါမှာအဲတိလဝတထိုသားနာမည်မှဲ့ပါတယ်။အတ္တပညာတွေသင်ယူလို့အဲအစဉ်စဉ်ပေါ့နော်။အဲ့လားအိမ်ရှိမင်းသားတွေဖြစ်လို့ဖခင်ကြီးကွယ်လွန်သွားတဲ့အခါကျတော့နော်ဘုရင်ကြီးကွယ်လွန်တော့မဟာတိလဝအရှင်ဘုရင်ရဲ့လို့ဖြစ်လာပါတယ်။အဲစားတဲ့အတိုင်းပြောမယ်ဆိုတော့တရားစောင့်နေမင်းတရားသဖြင့်မင်းပြုတဲ့မင်းနော်အလှအတန်ပြောမလားပါရဏတိမျိုးရဲ့မျိုးတကား၄ပေါက်တခါမျိုးလေတော့နန်းတော်ရှိမှပြောခဲ့တယ်လို့6နေရာဒါနာဝကိုမချွတ်စီရပါဘူး။ဒါတင်လားဆိုတော့မဟုတ်ပါဘူး။နော်အထီးကျမွေးဆင်းရဲတဲ့ပုဂ္ဂိုလ်တွေပြင်မထားဘူး။ခီးသွားတဲ့ပုဂ္ဂိုလ်တွေအတွက်ပြင်မထားဘူး။အမြဲတမ်းအလှဖို့မချွတ်စီရဘူး။နောက်ကိုကျင့်သီလအင်မတန်မြဲပါတယ်။ဟိုလောကရဲ့သဘာဝကဣတရိယနော်အရှင်ဝါဒီယာဓုတွေအစိုးတရားတွေဖြစ်လာပြီဆိုရင်အသက်ကြီးရင်ပျက်စီးတယ်ဆိုတာလိုပဲယာဓုအရှင်ဝါကြီးရင်ပျက်စီးတတ်တယ်။အာနာကိုမှီပြီးတော့မှသီလတွေဖြစ်စီးမိတတ်တယ်။အထိုးရှင်မင်းကြီးကတော့မဟုတ်ပါဘူး။အဲစာထဲမှာပြောသလိုပဲအမတန်သီလပြည့်စုံပါတယ်တီလရခတိတဲ့ဥပောတထကမ္မံကရောတိရှင်ဘကိုပါစသည်ဥပုတ်သီလတွေစောင့်သိမ့်ပါတယ်ခန္တီမေတ္တာနှုတ်တရတံပန်တော့နော်ခန္တီလက်ကင်ထားပါတယ်မေတ္တာလက်ကင်ထားတယ်ကရုဏာလက်ကင်ထားတယ်ဒီခန္တီမေတ္တာကရုဏာတွေနဲ့ပြည့်စုံတဲ့ရှင်ဘုရင်တပါစာတွေကပြောတယ်အင်ကိနိသိဏံပုတ်တံနော်မိမိရဲ့ယင်ခွင်မှာထားတဲ့မိမိရဲ့သားယင်းကိုပရိတောတယမာနောဝိယကိုသားယင်းလေးကိုယင်ခွင်မှာတင်ပြီးတော့နှစ်သိမ့်မှုပေးသလိုပဲတဲ့တဗ္ဗတတ္တိပရိတောတယမာနောဓမ္မေနရစ္ဆံကာရီတိတိုင်းသူပြည်သားအားလုံးအပေါ်မှာကြောသားယင်သားမခွဲခြားဘဲနဲ့နော်တရားနဲ့အညီမင်းပြုတယ်ဒါကောင်းဆောင်နေအမတန်အရေးကြီးပါတယ်တဘာတတ္တိလို့ပါတယ်နော်ငါအဆွေမျိုးအဲငါထောက်ခံတဲ့လူငါကြည်ရတဲ့လူဒီလိုရလို့မရှိဘူးတဘာတတ္တိနော်ပရိတောတယမာနောဓမ္မေနရစ္ဆံကာရေတိအဲဒီခါကျတော့ရှင်ဘရင်ဟာတရားနဲ့အညီနေဆိုတော့တိုင်းပြည်ရလက်စီပင်ဝါပြောနေတော့တာပေါ့အဲလာပါပြီအဲဒီမဟာတိလဝမင်းရဲ့အမတ်တယောက်ကဖောက်ပြန်လာပြီဖောက်ပြန်လာအဲ့ဒီအမတ်ကဖောက်ပြန်တဲ့ဥစ္စာကတဖြည်းတဖြည်းရှင်ဘရင်မှာတည်သွားတော့မဟာသီလဝမင်းကခေါ်စစ်တဲ့အခါတေချာသွားတယ်။ကဲမင်းဟာအတော်မိုက်တဲ့ကောင်ပဲ။မပြုတ်တဲ့မပြုတ်ထိုက်တာကိုမင်းပြုတ်တယ်။ငါနိုင်ငံနဲ့မင်းမတန်ဘူး။အဲ့တော့မင်းရဲ့ဥစ္စာမင်းရဲ့ဇနီးမယားသမီးသားခေါ်ပြီးတော့ဒီနိုင်ငံကထွက်သွားတော့ဆိုပြီးတော့မှတိုင်းပြည်ကနှင်ထုတ်လိုက်။နှင်ထုတ်လိုက်တော့အဲ့ဒီရုံမာတဲ့အမတ်ကတဖက်ကကာတိတိုင်းကကာတိတိုင်းကိုလွန်ပြီးတော့ကောသလတိုင်းဘရင်ထံသွားခါစားတယ်။သူရဲ့ကျွမ်းကျင်မှုလည်းဆိုရမှာပေါ့လေဘရင်ရဲ့လူယုံတော်ပါဖြစ်တော့။တည့်ရကြတော့ဒီအဲ့ဒီအမတ်မိုက်ကနော်ကောသလရှင်ဘရင်ကိုတော်တင်တဲ့အရှင်မင်းကြီးတဲ့။ဗာဒဏ္ဍတိပြီဟာပြားကောင်မရှိတဲ့ပြားလဖို့လိုပဲတဲ့။အဲ့ဒီဘရင်ဟာအင်မတန်နူးညံ့တယ်တဲ့။နော်။အဲ့တော့ဒီကရှင်မင်းကြီးရဲ့နိုင်ငံကသေလို့ဆင်မြင်းဘိုးပါအနေငယ်ရှိလို့လဲအားမငယ်ပါနဲ့ရှင်မင်းကြီးတဲ့ဆင်မြင်းဘိုးပါနည်းနည်းလေးနဲ့သွားတိုက်ရင်ကိုဘာဒဏ္ဍတိကိုသိမ်းလို့ရတယ်တဲ့ဆိုတော့ဒီအမတ်ဘာတွေလျှောက်ပြောနာလဲငါနိုင်ငံကသေးသေးလေးဘာဒဏ္ဍတိကအကြီးကြီးမဖြစ်နိုင်ဘူးဆိုပြီးတော့မှလက်မခံအဲ့တော့ဟိုကထပ်ပြောတော့အင်းမင်းဒီလောက်တောင်ပြောနေမင်းကသျှိုလားဗောဟာမဟုတ်ပါဘူးကျွန်တော်မျိုးသျှိုမဟုတ်ပါဘူး အရှင်မင်းကြီးမယုံလို့ရှိရင်เนาะပစ္စံတဲ့ရွာငယ်တစ်ခုတော့ကိုသူကဖြည့်ဆည်းကြည့်လိုက်ပါပစ္စံတဲ့ရွာငယ်သူကဖြည့်ဆည်းကြည့်လို့ရှိရင်အဲ့ဒီဘုရင်ကဗန္ဒတိဘုရင်ကခေါ်လိုက်မယ်နောက်ပေးပါလိမ့်မယ်ပေးစရာတွေဆိုတော့ကောသလရှင်ဘုရင်ကစန့်ကြည့်လိုက်တယ်သူ့လူတွေလှုပ်ပြီးတော့ပစ္စံတဲ့ရွာကိုဖြည့်ဆည်းလိုက်တာဘုရင်စီရောက်သွားတယ်ဖွမ်းခိုင်းရတော့မာတိလိုပါမင်းကမေးတယ်ဟဲ့မင်းတို့ဘာလို့ပစ္စံတဲ့ဖြည့်ဆည်းတာလဲအရှင်မင်းကြီးကျွန်တော်မျိုးတို့အတ္တမူပိုင်းကြောင့်ခက်ခဲလို့တို့လိုလူရရပါတယ်ပေါ့အာဘယ်နဲ့ငါမပြောဘူးကဲကဲပြေးလိုက်ကြပြေးလိုက်ကြဆိုတော့တခိုးကိုဥစ္စာပြေးလိုက်ဒါလည်းပဲကောသလရှင်မင်းကမယုံသေးတာနဲ့နောက်တစ်ခါနည်းနည်းလေးတဆင့်တက်ပြီးတော့တိုင်းပြည်အလယ်လောက်သွားတယ်ဒါလည်းပြေးလိုက်တာပဲအဲနောက်ကြတဆင့်တက်ပြီးမျိုးလေကောင်သွားဖြက်စီးပြီးဒါလည်းပဲမဟာသီလဝမင်းကပြေးလိုက်ပြန်ตามันอาภิญสุเปไปมะเลโหกติเกโกตุรกองฎักกะคะเดตุรกองเสฎักกะมะเปียโกกิ้งပြီးတော့มาเตียอลิจินกะก้าวနေတဲ့ခါကျတော့ငါအကြောင်းဘယ်သူမှမပင်မန်းပါစေနဲ့ဒီလိုလာတာโอเอအဲ့ဒီကနေပြီးတော့တခါတဲ့မဟာတိတဝမင်းကပေးတယ်ဆိုတော့ကောသလကအတင်ရဲသွားပြီအေးဒီဘာဒန်တိမင်းဟာအမတန်တရားဆောင်တယ်တရားရှိတယ်မင်းပဲကဲကဲကဲချီတက်ပြီးတော့သိမ့်ပိုက်ချာဆိုဆိုပြီးတော့သွားတာတော်ရဲ့တော့မာမာတိလဝမင်းရဲ့နန်းတော်နာရောက်နေပြီဟိုကရာဇသန်နေပေးနေပြီနော်စစ်ထိုးမလားအဲတိုင်းပြီးအမလားပေါ့အမန်ကအဲ့ဒီချိန်ခါမှာမာတိလဝမင်းမှာစစ်တီဘိုးပါရဲမတည်မရှိတာမဟုတ်ဘူးဟိုတစ်ဖက်ကနေပြီးတော့နော်ရန်သူဘက်ကနေပြီးတော့တခါတည်းဟိုဘာခေါ်မလဲဆင်များအမုံရစ်တယ်လို့တဟုန်တို့ပြေးလာတာတွေကိုတော့မှမဆုံးမနဲ့တတ္တိရှိရှိနဲ့ရင်ဆိုင်ရဲတဲ့ပြောရရင်တော့ခေါင်းပေါ်မှာမိုးကြိုးကြတာတော့မှမထိတ်မလန့်တဲ့သူရဲကောင်းတွေတထောင်လောက်ရှိမဟာတိလဝမင်းကသာအလိုရှိရင်တခြားတိုင်းပြည်တွေကိုပါဝင်ရောက်သိမ့်ပိုက်နိုင်စွမ်းရှိတဲ့သူရဲကောင်းတထောင်ရှိတယ်ဆိုလိုတာကနော်ဟိုစစ်တီဖိုပါရဲမက်တွေမပြေစုံလို့ဟိုကိုယ့်ဘက်ကနေပြီးတော့နော်နိုင်ပါလို့ဒီလိုတိခါနာမဟုတ်ဘူးအဲဒီလိုနဲ့ဟိုကနေပြီးတော့ကောသလရှင်ဘုရင်ကစစ်ကြင်ညာတော့ဟာငါအကြောင်းဘာလို့မှမပင်မန်းပါစေနဲ့တိုင်းပြည်လိုချင်တာတိုင်းပြည်ပေးလိုက်ကွာတဲ့မလွယ်ပါဘူးတာမန်နှလုံးသားနဲ့တာမန်စိတ်နဲ့ဆိုရင်ဒါလက်ခံနိုင်စရာမရှိတော့ဘူးဒါသူတော်ကောင်းတို့ရဲ့နှလုံးသားဟာထင်ရှားလာပါလိမ့်သူတော်ကောင်းတို့ရဲ့အကျင့်ဟာထင်ရှားလာပါလိမ့်အချင်းကာလာလေးနည်းနည်းတော့ယူရလေအဲဒါလို့ ਨੇ တခါတည်းရှင်ဘရင်ကယူစီဆိုတော့အဲ့မှာအဲသူရဲကောင်းတွေကလက်မခံရင်သေးဘူးအရှင်မင်းကြီးကျွန်တော်တို့မျိုးတဲ့အဝင်မခံမဲနဲ့သွားတက်ပြီးတော့ယူခဲ့ရမလားနေပါစီနေပါစီနေပါစီငါအကြောင်းမပြောပါမစီ ਨੇ တိုင်းပြီလို့ချင်းယူပါစီယူပါစီပေါ့အဲ့ဒါလို့ ਨੇ ဟောအရာထဲကပြောသလိုပေါ့ကြက်ကလေးငှက်ကလေးလိုပါပဲဖမ်းပြီးတော့မှအဲ့မှာလက်ပြန်ချိုးတုပ်တော့ပြီးတော့မှဟိုးတခါတည်းသုတ်တံပို့ပြီးတော့အဲ့မှာမြေကြီးထဲမှာမြုပ်ထားတာလှုပ်လို့မရတော့အဲ့တော့လှုပ်လို့မရတော့ဘူးညကျတော့မြေခွေးတွေအစာဖြစ်ရောဟဲဆိုပြီးထားလိုက်တာအဲ့ဒီမှာညရောက်တဲ့အခါကျတော့မြေခွေးကလာတယ်စားမယ်ပေါ့လာတဲ့အခါကျတော့ဖေအားလုံးမဟာတိလဝမင်းနဲ့သူ့ရဲ့အမတ်တွေကသူ့ရဲ့ကောင်းတွေကအတန်ပြုတော့မြေခွေးတွေကပြန်ပြေးသွားတယ်ဘာမှမလုပ်တာမြင်တော့မြေခွေးတွေတစ်ခေါက်လမ်းပြန်អော်လိုက်ပြန်ပြေးလိုက်သုံးချိန်တော့ကျတော့မြေခွေးတွေကသဘောပေါက်သွားတယ်အတန်ပဲရှိတာဟာမရှိဘူးဆိုပြီးတော့မှမြေခွေးတွေကရဲရဲတင်းတင်းကိုလာဆွဲကြတော့လာအဲ့ကြတော့မှဖះတော့မာတိလဝမင်းကမြေခွေးသူ့လယ်ဘင်းကိုလာဆွဲတဲ့အခါမှာတေချာစနစ်တကျပြုတ်ပြင်းပြီးတော့မှခွေးရဲ့မြေခွေးရဲ့တခါတဲ့မေးရိုးကိုဆွဲဆောင်ပြီးတော့မှဖန့်ချုပ်ထားလိုက်တာဖန့်ချုပ်ထားတော့ဟိုမှာမြေခွေးကသူ့တီဗီဆိုတော့អော်တာဗောអော်တဲ့အခါကျတော့မှចានတဲ့မြေခွေးတွေဟာတို့တော့ဒုက္ခရောက်ပြီဆိုចានတဲ့မြေခွေးတွေအကုန်ပြေးဖះလောင်ဖမ်းမိထားတဲ့မြေခွေးကလည်းကြောက်အလန့်အားနဲ့ဆွဲလိုက်တာမြေကြီးတွေကရက်မိသလိုဖြစ်သွားတော့အဲ့မှာမြေကြီးတွေကရှေ့ရဟာတွေကမြေခွေးရဲ့ရက်အားနဲ့ဆိုတော့ဖះလောင်လက်လှုပ်လို့ရသွားတယ်အဲ့ခါကျတော့မှဖះလောင်ကတခါလဲအားနဲ့ကုန်ပြီးတော့ယုံထားလိုက်တော့ကျွတ်သွားတယ်လွတ်သွားတယ်အဲ့ဒီကနေចានတဲ့သူရဲကောင်းတွေကိုပါအကုန်လုံးမြေကြီးတွေကဆွဲထုတ်ပေါ့အဲ့ဒီအချိန်အခါမှာဒီတင်းញိုင်းကုန်းကိုသူသေးကောင်းတွေလာပြစ်တဲ့အခါကျတော့ဘလူးနှစ်ကောင်ရဲ့နေဆက်မှာလာပြစ်ကြတာ အဲ့ဒါဘရုနှကောင်ကအဲ့သူဒီကောင်ကိုငါစားမယ်သူစားမယ်အဝေမတည့်ဘူးအဲ့တော့အဝေမတည့်တော့အေးမင်းနဲ့ငါနဲ့အဝေမတည့်ဘူးကွာတရားဆောင်တဲ့ပုဂ္ဂိုလ်ထံအဆုံးပြခံပဲဆိုတာမဟာသီလဝါမင်းကြီးရောက်နေတယ်သူ့သွားထံအဆုံးပြခံပဲဆိုပြီးတော့အလောင်းကြီးဆွဲလာပြီးတော့အာကျုပ်တို့ဟိုက်မှာအဝေမတည့်လို့ဆုံးပြပေးစမ်းပါအာငါမှာညစ်ပနေတာပေါ့ပေးရနေတာပေါ့ရေမွှေးချိုးပြီးတော့မှစီမံနေမယ်ဆိုတော့ဒါဆိုဘယ်လိုလုပ်ပေးရမလဲသွားအိုမကောဒရာရန်သူမင်းအမချိုးမဲ့နသားရီနဲ့ဖြော်ထားတယ်သွားယူဆိုတော့အမရေချိုးစရာတွေရောဝတ်တာတွေရောစားတာတွေရောအစုံပါပဲဗျာစားရဲကပြောသလိုဆိုရင်တော့ရှင်ဘရင်ရဲ့အသုံးဆောင်တွေအကုန်လုံးကိုမမကြံစားစရာတောက်စရာတွေယူနောက်ကြတော့ကဲပါကြံသေးတယ်လေအာသွားတန်လျက်သွားယူခဲ့ဆိုတော့တန်လျက်ကြီးယူချလာပြီးတော့အဲ့မှာအလောင်းကိုအလေကောင်ကနေပိုင်ချပြီးတော့ကဲမင်းတို့တယောက်တော့ပဲဆိုတော့ဘလူးနှကောင်ကလည်းကျေနပ်သွားတယ်။အရှင်မင်းကြီးနောက်ထပ်ဘာလုပ်ပေးရမလဲ။ဟာဘာလုပ်ပေးရမလဲ။ငါနန်းတော်ပို့กว่า။ငါသူရဲ့ကောင်းနေသူ့အိမ်ပြန်ပို့กว่าဆိုတော့အရှင်မင်းကြီးဆန္ဒတိုင်းပဲဆိုပြီးတော့ပို့လိုက်တာ။ဟိုမှာကောသလရန်သူဘရင်ကအဲ့ဒီမှာအိတ်နေတဲ့အချိန်ဘုရားအလောင်းကနန်းတော်ပြန်ရောက်လာပြီ။ပြန်ရောက်လာပြီးတော့မှတခါတည်းဟိုလက်နဲ့ပါပြီးသားဆိုတော့နော်ဟိုမှာလန့်သွားတော့တာပေါ့ကောသလရန်သူဘရင်ကဟာတလောက်အဆောင်အကျက်တွေနဲ့တေချာချထားတဲ့ကြားမှာအရှင်မင်းကြီးဘယ်လိုလုပ်ရောက်လာတာလဲဘယ်လိုလုပ်ရောက်လာတယ်လဲဟိုကတေဘေးကရောက်နေပြီဆိုတော့ကြောက်အလန့်အမေးတော့မှဘုရားတော်မှာတိလဝမင်းကဖြစ်စင်နေအကုန်လုံးပြော့ပြလိုက်တဲ့ခါမှာတခါတည်းကောသလရှင်ဘရင်ကမှားပါတယ်တဲ့နော်ဟိုးတင်ញံကိုမှရှိတဲ့ဘလူတေကတော်မှအရှင်မင်းကြီးရဲ့တရားကျေးဇူးသီလကျေးဇူးသူတော်ကောင်းဂုဏ်ကျေးဇူးကိုသိတယ်သူကတော့ဖြင့်ပြင်းမမိတယ်တိခါမှာဆက်ပြီးတော့အဲဒီမှာတောင်းပန်ပြီးတော့မှနော်မနေ့မိုးလင်းတဲ့ခါမှာအလုံးသောပုဂ္ဂိုလ်တွေစီဝေးတွေခေါ်ပြီးတော့ရှင်မင်းကြီးကိုလည်းလျှောက်ပါတဲ့နေရာကောင်းတွေပြေးပြီးတော့တရားရှိကိုတဲ့ရန်သူတွေနော်ဘေးရန်တွေပေါ်လာတယ်ဆိုရင်အကျွန်ုပ်ရဲ့တာဝန်ထားပါလေအရှင်မင်းကြီးဒါဦးတယောက်ကိုများတတ်เสียဖြတ်เสียမလိုပါဘူးကျွန်တို့ရဲ့တာဝန်ထားပါဆိုပြီးတော့ဟောကောသလရှင်မင်းကနော်အဲ့ဒါလိုတာဝန်ခံပြီးတော့တောင်းမှန်ပြီးတော့မှပြန်သွားတယ်ဆိုတာရှိတယ်အဲ့ဒီခါကျတော့မှနော်ဘုရားအလောင်းကနေပြီးတော့မှပြောပါတယ်နော်အေးတဲ့အာသာတော့မဖြတ်နေဘာကြောင့်လဲဆိုတော့သူ့ရဲ့တပည့်တွေကိုစောတွေကသူကနေအေးငါတို့ရန်သူမင်းကတိုင်းပြည်တို့ချင်းတို့တိုင်းပြည်ပေးတာနော်မမုန်းနဲ့မေတ္တာကိုတော့မဖြက်နဲ့မေတ္တာထားဒါပဲမဲ့လို့တရားသောနီးနဲ့ကိုတိုင်းပြည်ကိုနိုင်ငံပြန်ရအောင်တော့အဲ့ဒီအာသာလေးမဖြက်ဘူးအဲ့ဒါအရေးကြီးတယ်အာတိုင်းသူပြည်သားတွေမငယ်ဘူးဒီဘရင်ကအဲပေးခြင်းတို့ပေးပလိုက်တာပဲလို့မတွေးနဲ့အာတိတိထေဝပုရိသောနာနိဗ္ဗင်တေယပန္တိတောပတ္တမီဝောဟံအတ္တနံယထာအိစင်တထာအဟုတဲ့နော်ပြောရလို့ရှိရင်အာသာတော့မပြတ်ပါဘူးတဲ့ဒါကြောင့်မလို့ဟိုမှာမြေခွေးရနေပြီးလာဆွဲတဲ့အခါမှာနီလန်းကိုတိပြီးတော့မှမြေခွေးရအောင်ဖမ်းချုပ်ပြီးတော့မှအသက်ဘေးကလွတ်အောင်လုပ်တယ်။နောက်ဆုံးကိုတိုင်းပြည်ကိုစည်းစိမ်ကိုပြန်ရအောင်တရားသောနီးနဲ့ပြန်ဆင်နွှဲလို့တိုင်းပြည်စည်းစိမ်ပြန်ရတာ။ပုရိသောယောက်ျားသည်အာတိသေးသေးဝအာသာကိုသာလျင်အာသာကိုပြုရသာလျင်ဒီပန္တိတော်ပညာရှိသည်နာနေပင်တည်းအာသာကိုပြုခြင်းနှင့်မငြီးငွေ့ရ။ကိုတိုင်းပြည်ကိုစည်းစိမ်ကိုမင်းအဖြစ်ဒီအပေါ်မှာအာသာတော့လုံးဝမဖြတ်ဘူး။ယထာယံတံပတ်တင်အကျဉ်စီစဉ်ကိုအိစိန်အလိုရှိပြီးတထာတံတံပတ်တင်ထိုစီစဉ်သို့ပတ်တော်ပတ်တံရောက်သောအတ္တနာမိမိကိုယ်ကိုအဟုဧဇာယနေ့နော်အဟံငါသည်ပတ္တာမိမြင်ရ၏တနည်းအားဖြင့်ဧဇာယနေ့အဟံငါသည်အတ္တနာမိမိကိုယ်ကိုပတ္တာမိမြင်ရ၏ယထာအကျဉ်သောအချင်းရာအဖြစ်အိစိန်အလိုရှိပြီးတထာထိုသောအချင်းရာအဖြစ်မေငါအာအထောအကျိုးသည်အဟုဖြစ်ပြီအဲ့တော့မိမိတို့တွေနော်သီလနဲ့ပြည့်စုံရုံမျှမကဝရိယနဲ့လည်းပြန်ကြိုးစားလို့တာလျင်တိုင်းပြည်ကိုပြန်ရတယ် ရတဲ့အခါမှာလေးပဲမဖြစ်နိုင်မှာလို့ဘူးတော့မတွေးပါနဲ့เนาะမြတ်စွာဘုရားရဲ့ပါရမီတော်တွေဟာအင်မတန်ကောင်းတဲ့လက်နက်တွေပါပဲဓမ္မလက်နက်တွေဟာလောကလက်နက်ဘယ်လိုမှရှင်လို့မရပါဘူးမြတ်စွာဘုရားဟာနောက်ဆုံးဘဝမှာသာလျှင်เนาะလက်နက်မပါဘဲနဲ့အနံ့ယူခဲ့တာမဟုတ်ပါဘူးပန္နယာဘဝမှာခရေခါကိုကြည်ပါအခုဘာလက်နက်မှမပါဘဲနဲ့ကိုရန်သူမင်းကိုအနံ့ယူခဲ့တာပါဒါကြောင့်မလို့မြတ်စွာဘုရားကနေပြီးတော့မှเนาะဒီဝရိယကိုမလျှော့နဲ့ဆိုပြီးတော့ထိုယဟန်ကိုသုံးမရင်းနဲ့တစ္ဆာ၄ပါးပြလိုက်တာဗျာဝရိယလျှော့တဲ့ယဟန်ဟာတစ္ဆာ၄ပါးပြတဲ့တေသနာအဆုံးမှာယဟန်နာဖြစ်တယ်တဲ့အေးအဲ့တုန်းကပြင်းမာတဲ့အမတ်ဆိုတာကတော့ဥဒေဝတ္တပါတဲ့နော်အဲမြတ်စွာဘုရားကတော့မဟာသီလဝမင်းပေါ့ဝရိယယင်အားကိုသွင်းဘေးကင်းရန်ကွာစည်းစိမ်ဖြာအခုနပြောတဲ့အတိုင်းအာသာကိုတော့မဖြတ်ပါနဲ့ဓမ္မအဓမ္မနဲ့ရှင်တဲ့အခါမှာဓမ္မလမ်းကြောင်းကနေသွားတာဟာတစ်ဖက်ကကြည့်ရင်တော့အညံ့ခံတယ်လို့ပါပဲတစ်ဖက်ကကြည့်ရင်တော့ဓမ္မကိုကျင့်တာပါအထက်ကပြောခဲ့တယ်လို့ပါပဲကာလလေးတော့စောင့်ရပါလိမ့်မယ်အန္တိမအခြေအနေကြရင်ဓမ္မကပဲအနံ့ယူသွားတာပါအဲ့ဒီပဲကြားမှာတော့ဖြင့်နိနာမှုတွေဆုံးရှုံးမှုတွေကတော့အနည်းငယ်များရှိမှာပါပဲအဲဘုန်းကြီးတို့ဇတ်တော်အမှတ်50နှစ်နော်50နှစ်စူလစနကဆက်ဒါလည်းပဲဝရိယလျှော့တဲ့ယဟန်တစ်ပါးကိုကြောင်းပြုပြီးတော့မြတ်စွာဘုရားကဟောကြားခြင်းဖြစ်ပါတယ်အဲ့တော့ဒီစူလစနကဆက်ဆိုတာဟာအားလုံးသိကြတဲ့ဇတ်တော်ကြီး10ဘွဲပေါ့နော်အဲ့ထဲမှာတိဇာတုနေမဘူဇန္နာဝိဝေဆိုတဲ့အတိုင်းမဟာစနကဇတ်ဆိုတာရှိပါတယ်အဲ့ဒီမဟာစနကဇတ်မှာအပြည့်အစုံပါပါလိမ့်မယ်အဲ့ဒီမှာတော့ဖြင့်ဟိုမှာမဟာစနကလို့ရှိတဲ့အတွက်ဒီဇတ်တော်မှာတော့ဖြင့်စူလစနကမင်းမှာသူဒီမဟာစနကမင်းအလားစူးစားတဲ့အတွက်အဲတီဗျူအောက်မှာမင်းစည်းစိမ်ကိုပြန်ရခဲ့တယ်ဒါကြောင့်မလို့ဝါယမေသေးဝပုရိသောနာနိဗ္ဗိန္ဒီယပန္တိတောပတ္တမိဝောဟံအတ္တနံဥဒကာထလမုပ္ပတံဒါမာဇနကဆက်ဖတ်ဖူးတဲ့ပုဂ္ဂိုလ်တွေနားထောင်ဖူးတဲ့ပုဂ္ဂိုလ်တွေတွေ့ပါတယ်ဒီပင်လယ်ပြင်မှာနော်ကျန်တဲ့သင်္ဘောသား900ဟာကြောက်အားလန့်အားအဲနဏကားတွေတရင်နဲ့ပဲသေးကုန်ကြတဲ့အခါဘုရားအလောင်းဟာဒီဘောက်ဒီဝါကိုဝရိယနဲ့ပဲကြော်လွှားမယ်ဆိုပြီးတော့မှနော်စားစရာတောက်စရာတွေစားနော်ထောပန်းနဲ့တကြားတွေစားပြီးတော့မှအဝတ်စားကိုလည်းတစ်ခါတည်းကြာကြာနာနာရေမနစ်အောင်စီမံပြီးတော့မှဟိုးလင့်ဒီသင်္ဘောရဲ့ရွက်တိုင်ထီထီတက်ပြီးတော့မှခုန်ချပြီးတော့မှပင်လေပြင်းမှနော်ပြောရရင်တော့ဥပုဆောင်ရင်းနဲ့ရေကူးခဲ့တာဝရိယအစွမ်းကြောင့်မဏိမေခလာကဲပြီးတော့မှကိုယ်မော်ရောက်ခဲ့တယ်ဆိုတာအားလုံးသိပါတယ်။ဒါကြောင့်မလို့ပုရိသောယောက်ျားသည်ဝါယမေသေးဝလုံလာကိုပြုရာသည်သာလျှင်ဒီပန္တိတော်ပညာရှိသည်နနိဗ္ဗိန္ဒီယဝရိယကိုလုံလာပြုခြင်း၌မငြီးငွေ့ရာအများစုကတော့ပြင်းထပ်ပါတယ်။မရတော့တော့ပါဘူးလျှော့လိုက်တော့မယ်ဆိုတာများတယ်ဒီမှာမလျှော့ပါအနေနဲ့နနိဗ္ဗိန္ဒီယလုံလာကိုပြုခြင်းနဲ့မငြီးငွေ့ရာဥဒကရေမာထလန်ကြီးကုန်တဲ့ဥပဒံတီသောအတ္တနမိမိကိုယ်ကိုအဟံငါသည်ပါသာမိမြင်ရတယ်။နော်မကြိုးစားရင်မေခလာဘယ်လာမလဲ။ကြိုးစားလို့သာမေခလာလာခဲ့တာပေါ့။ပြောရလို့ရှိရင်မေခလာကဲမိတယ်ဆိုတာကြိုးစားခဲ့လို့သာလင်ကဲမိသွားတာကိုအဲ့တော့ဒီစုလစနကဇတ်မှာလည်းပဲဝရိယလျှော့တဲ့ယဟန်ဟာဘုရားရှင်ရဲ့เนาะတစ္ဆာ၄ပါးပြတဲ့ဒေသနာအဆုံးမှာပြောရလို့ရှိရင်အရဟတဖို့ပန်းစင်မြန်းနိုင်ခဲ့တယ်ဆိုတာရှိပါတယ်เนาะဝရိယဝတ္တကိဏာမကိစ္စဖြာဖြာပြီးစီးရဒါအားလုံးသိရပါတယ်ဝရိယဝတ္တကိဏာမကမ္မနာသိစတိတဲ့ဝရိယသာစူးစားတဲ့ပုဂ္ဂိုလ်အတွက်မပြီးစီးတဲ့အမှုကိစ္စဆိုတာမရှိပါဘူးမင်းစည်းစိမ်ဆိုတာမဆိုထားနဲ့ပြောရရင်တော့တပင်ညူတာဖရာတော်မှာဖြစ်ခဲ့သေးတာပဲ ဒါကြောင့်မလို့အရက်သေးမှာပြောတယ်မလားကြိုးစားရင်ဖျားဖြစ်တယ်ဒါတကယ်ကိုနော်ကြိုးစားလို့ကင်းကဝါလူသဲစုမကဖျားတွေဆိုတာလောကပွင့်ကုန်ကြတာပဲကိုတွေကဖျားဖြစ်ဖို့ဆိုတာမထားနဲ့ထားပါအောင်ဖျားဟောတယ်တရားကျင့်ဖို့တောင်ပြင်းနေတာနော်ဖျားဖြစ်ဖို့မတွေးနဲ့ဖျားဟောတယ်တရားကျင့်ဖို့တောင်ပြင်းနေတာဟိုတခါကဘုန်းကြီးတို့ကြောင်းမှာလာပြီးတော့မှရှင်ပြူတဲ့ကလေးလိုပေါ့ကလေးစာချက်ခိုင်းပြီးတော့မှညကြတော့တရားလေးဘာလေးထိုင်ခိုင်းအဲမင်းဘာဖြစ်ချင်းလဲဘာဖြစ်ချင်းလဲပေါ့ကွင်လေးတွေမေးတော့ကွင်တစ်ပါးကတပြိတော့ကတော့ဖျားဖြစ်ချင်းနေတဲ့ဟင်ဩဒီကလေးဒါဖျားအကြောင်းနေသိပြီးတော့ဖျားရဲ့ပါရမီဖြည့်တာတွေအားကြပြီးတော့သူလည်းပဲဟိုပါရမီတွေများဖြည့်ပြီးတော့တကယ်များဖျားဖြစ်ချင်းသလားပေါ့နေပါဟုံးလို့ကွင်ကဟိုဖျားဖြစ်ချင်းနေဆိုတော့ဘာလို့ဖျားဖြစ်ချင်ရတာလဲဆိုတော့ဖျားဖြစ်ရင်စာမကြည့်ရဘူးတဲ့ကွာရောကွယ်အဲ့တော့ဘာလို့များဖျားဖြစ်ချင်ပါလိမ့်လို့မေးတာမေးလိုက်ကမှပူဆိုးသွားတယ်ဖျားဖြစ်ရင်စာမကြည့်ရဘူးတဲ့အဲအခုလည်းအဲ့လိုတော့မလုပ်ကြနဲ့နော်တရားအထုတ်ရမှာပြင်တာနဲ့ဖျားဖြစ်ချင်တော့မလုပ်ကြနဲ့အဲ့တော့ဘုန်းကြီးတို့ဇတ်တော်တွေကိုပူဇော်ပြီးတော့มาလာခဲ့တာအခုဒါ50ကြော်ကြီးပေါ့နော်အဲ့တော့ဒီဇတ်တော်တွေကိုပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်သူကတစ်ဂါထာနှစ်ဂါထာသုံးဂါထာစသည်ဖြင့်အဲဂါထာတွေတိုးတိုးတိုးတိုးပြီးတော့มาတက်တက်ပြီးတော့มาမြတ်စွာဘုရားကဟောသွားတာအဲ့တော့တစ်ဂါထာရှိတယ်ဆိုရင်ဒါဘုန်းကြီးတို့ဧကကနိဗ္ဗာန်လို့ခေါ်တာပေါ့အဲနှစ်ဂါထာရှိတယ်ဆိုရင်ဒါဒွိကနိဗ္ဗာန်ဒီလိုမျိုးနဲ့သွားတဲ့အခါမှာဟိုးနောက်ဆုံးဒါမဟာနိဗ္ဗာန်ဒီဆိုတာတွေကြတော့ဂါထာတွဲเสียမရှိတော့မရှိတော့တဲ့အတွက်ဒါတတိတခြားဖြစ်သွားတယ်။အဲပြောမယ်ဆိုရင်တော့ဒါဇတ်တော်ကြီးဆယ်ပွဲဟာတတိတတ်အဲဒီလိုဖြစ်သွားတာပေါ့။အဲ့တော့ဘုန်းကြီးတို့ဒီဇတ်တော်တွေကိုကြည့်တဲ့အခါမှာတချို့ဇတ်တော်တွေဟာပစ္စုပန်အကြောင်းဝတ္ထုလေးတွေတူတာတွေတွေ့ရပါလိမ့်မယ်။နော်။အဲ့တော့တူတယ်ဆိုတာဟာလည်းပဲဘယ်လိုပြောမလဲအကြောင်းအားလျော်စွာတူလာခြင်းသာဖြစ်တယ်။ဒါမလို့အကျိုးတရားအားဖြင့်တရားထူးရတာခြင်းကတော့တူခြင်းမှတူပါလိမ့်မယ်တူခြင်းမှတူပါလိမ့်မယ်အဲ့တော့ဘုန်းကြီးတို့အခုဒီ950ဆိုတော့လည်းပဲအစအဦးဆုံးတော့ငါပြောခဲ့သလိုပါပဲ940နဲ့90ပဲရှိပါတယ်အဲ့တော့ဒီ940နဲ့90နော်ဒီဇတ်တော်တွေကိုဘုန်းကြီးတို့ဟောတဲ့အခါမှာတော့ဖြင့်အဲတချို့ဟာတွေကိုတခြားတခြားကနေပြီးတော့မှเออหล่านอยู่ပြီးတော့มาฮ้อတာလဲရှိပါတယ်ဒါကတော့ဖြင့်เออပြည့်ပြည့်စုံစုံလေးเออဖြစ်ခြင်းเนี่ยအတွက်ကြောင့်မို့လို့တခြားကနေပြီးတော့มาဒါယူပြီးတော့มาฮ้อခြင်းဖြစ်ပါတယ်ဒါကြောင့်မို့လို့ဒီဇတ်တော်တွေဟာဟာတို့ကြည်တာဒီနားလေးมาမပါပါလားเออဘာလို့များဒီနားมาတော့များနေတယ်ဆိုရင်တခြားကနေပြီးတော့มาအညွန့်ရှိတဲ့အတိုင်းပဲဒါယူပြီးတော့มาဘုန်းကြီးတို့ဟောကြားရခြင်းဖြစ်ပါတယ်အဲ့တော့ဟိုတနေ့ကပြောခဲ့သလိုပါပဲဒီနီးသုံးနီးတဲမှာဗုဒ္ဓနီးဗုဒ္ဓဆိုတဲ့နေရာမှာတမသာဗုဒ္ဓရောပစ္စိကဗုဒ္ဓရောဘောဓိတ္တခေါ်တဲ့ဘုရားလောင်းရောဒါနီးတွေယူနိုင်ဖို့နောက်တစ်ခါကအဲတာဝကနီးတာဝကနီးဆိုတာဧကတာဝကရောမဟာတာဝကရောပဂရိတာဝကရောအစဉ်ဆက်ပြောမယ်ဆိုရင်ဒီခေတ်ဘုရားရဲ့တပည့်တာဝကတွေအများကြီးပါပဲတာဝကဆိုတာဘေကုဘေကုနီးဥပါဒကဥပါတိကဒါဒီတာဝကတွေရဲ့နီးတွေအဲနောက်ဆုံးအညဏီဒါတွေလည်းပဲယူရမှာပါပဲဒါကြောင့်မလို့အခုဒီဇတ်တော်တွေမှာလာတဲ့ဟာတွေကိုမိမိတို့ညံရှိရင်ညံရှိသလောက်အဲချဲ့ယူပြီးတော့မှစ조사သွားမယ်ဆိုရင်အဲဒီဇတ်တော်တွေကိုနာလိုက်ရတဲ့အတွက်မိမိတို့တဏ္ဍာမှာအကျင့်တရားတွေကျင့်ကြံလိုစိတ်တွေဖြစ်လာမယ်ကျင့်နီးကြံနီးတွေရလာမယ်ဘုန်းကြီးတို့မင်းကွန်းဆရာတော်ဘုရားကြီးเนาะဇတ်တော်တွေအကုန်ဟောထားတယ်ဆိုတာကြားတဲ့အတွက်เออบ่าวญีโลเลลาជីတဲ့အခါမှာအခုချိန်ထိတော့ဖြင့်ဆရာတော်ဘုရားကြီးဟာဇတ်တော်တွေအားလုံးကိုဟောထားတာတော့ဘုန်းကြီးတို့မတွေ့ရသေးပါဘူး။ဘာပဲတွေ့ရသေးတယ်ဆိုရင်ဇတ်တော်ကြီးဆယ်ပွဲနဲ့အခြားအခြားဇတ်တော်တွေကိုเออအလင်းတင့်တယ်လို့เออဟောထားတာကိုပဲဒါဘုန်းကြီးတို့တွေ့ရပါတယ်။အဲ့တော့အခုဘုန်းကြီးတို့အခုနပြောသွားတဲ့အတိုင်းပဲဘုရားရှင်ဒီဟောထားတဲ့ဇတ်တော်တွေကိုအကုန်လုံးเออเปลี่ยนพี่တော့เนาะป้องជីมั้ยဆိုလို့ရှိရင်တော့ဖြင့်เนเนလေးป้องလို့ရပါတယ် ရှိကနေစပြီးတော့ဘုန်းကြီးတို့ပေါင်းကြည့်မယ်ဆိုလို့ရှိရင်ဧကကနိဗ္ဗာန်ပေါ့နော်ဧကကနိဗ္ဗာန်ကတော့အများဆုံးပဲဧကကနိဗ္ဗာန်ကတော့အများဆုံးပဲအဲ့တော့ဧကကနိဗ္ဗာန်ကနေစပြီးတော့တွေ့ကြည့်မယ်ဆိုလို့ရှိရင်အဲဧကကနိဗ္ဗာန်မှာဇတ်တော်ပေါင်း150ရှိပါတယ်ဧကကနိဗ္ဗာန်ကနေတော့ဒုက္ခနိဗ္ဗာန်ပေါ့နော်ဒုက္ခနိဗ္ဗာန်ကျတော့သူကယော့သွားပါပြီဒုက္ခနိဗ္ဗာန်ကျတဲ့အခါကျတော့ဇတ်တော်ပေါင်းဒါ100ပဲရှိပါတော့တယ်တခါအဋ္ဌကနိဗ္ဗာန်ကျတော့50အဲသတုကနိဗ္ဗာန်လည်း50ပင်စကက25ရှိပါတယ်စကမှာ20ရှိတယ်အဲတတကမှာ21ရှိတယ်အဋ္ဌကမှာအဲ10က10ဇတ်ရှိပါတယ်နောက်အဲနဝကနိဗ္ဗာန်မှာ12နဝနိဗ္ဗာန်မှာ12အဋ္ဌသနိဗ္ဗာန်ကတော့16ဧကဋ္ဌသကတော့90နောက်ဒွါရသကျတော့10နောက်တိရသမှာကျတဲ့ခါကျတော့17နောက်ပကိဏကမှာ73ဝိတ္တိမှာ14နောက်တိဏ္ဍမှာခါရ30ရှိတဲ့တိဏ္ဍမှာ10စတ္တာလီသမှာ5ပဏာသမှာ3တတ္တိမှာ2တတ္တိကျတော့2အတိတိခါထာ80ပါတာက50အဲမဟာနိဗ္ဗာန်ကတော့အခုနပြောခဲ့တဲ့ဇတ်တော်ကြီး10ဘွဲပါเนาะအားလုံးပေါင်းလိုက်လို့ရှိရင်948ဇတ်ရှိပါတယ်အဲ့ဒီ948ဇတ်ထဲမှာเนาะဧကကနိဗ္ဗာန်ကလာတဲ့သီရိဝဝါနိစရွယ်ကုန်တဲ့ဇတ်ပေါ့เนาะနောက်လောမဟန္တနာဇတ်နောက်ဒုက္ကနိဗ္ဗာန်ထဲကအရကဇတ်စတုက္ကနိဗ္ဗာန်ထဲကကေသဝဇတ်နောက်တတကနိဗ္ဗာန်ထဲကပကပြမဇတ်ဒီ50ဇတ်ကတော့ဖြင့်ရှင်းကဘာတွေမှာဖြစ်ခဲ့တာ။ကြံတဲ့ဇတ်တွေကတော့ဒီကဘာမှာဖြစ်တာ။ဒါကလည်းပဲဇတ်အထာကရာတွေမှာသုံးတဲ့စကလုံးလေးတွေရှိပါတယ်။အတ္တီတေဘာရဏတိယံဒါလေးတွေပါတယ်နော်။ဘာဒါလေးဒီအသုံးနှုံးလေးတွေကြည့်ပြီးတော့မှအဲ့တော့ရှင်းကဘာတွေမှာဖြစ်တဲ့ဇတ်ကိုဆိုရင်တော့ကကဘာကာလဝိတိတာလေးတွေ ਨੇ ဒါဆိုတာရှိတယ်။ဒါပါတော့ခုနပြောတဲ့သီရိဝဝါနေဇာဆက်မှာဆိုလို့ရှိရင်အတ္တိတိဤတော်ပင်စမကေကပ်ပေဘောဓိတတ်တော်သီရိဝရတ္ထိကိသံပုတဝါနေဇောအဟောတိဒါမျိုးလေးတွေဘုန်းကြီးတို့တွေ့ရတာတွေရှိပါတယ်ဒါကြောင့်မလို့ဇတ်တော်တွေနာယူတဲ့အခါမှာမိမိတို့အတွက်သင်္ကန်းစာတွေယူပြီးတော့မှသူသင်္ကန်းစာကိုအခြေခံပြီးတော့မှအကျင့်နေနော်တိုတဲပြီးတော့မှအသိဉာဏ်နဲ့တိုတဲပြီးတော့မှကျင့်ကြံရင်းနဲ့ဘုရားအရိယာသူတို့ကောင်းတွေရရှိတဲ့မတရားဖို့တရားနိဗ္ဗာန်တရားကိုကိုစီကိုငှမျက်မှောက်ပြုနိုင်ကြပါစီလို့ဘုန်းကြီးတို့ပါတနာပြုရင်းနဲ့ပဲဒီနေ့ဤတရားဤမှာပဲပြီးပါပြီတယံဘုဒ္ဓောတံဘောတိတိဓမ္မိပိဓမ္မတတ္တိယောအဟောနောတတသူတတံအဟောနောဓမ္မစိန်တနံယောဇီနောမကဲ့ရောက်လျာအိုးရှောင်းပြန်ဝဲအောင်းလန်ဆွင့်ဆွင့်လွင့်တလူလူအကျဉ်အောင်တော်မူမြတ်စွာဘုရားသည်ဓမ္မေပိရှင်းအောင်ဆင်းလျက်ဖြစ်တိုင်းပြည့်သည့်ဆက်စမနောတရားသဘောတို့ကို၎င်းဓမ္မတတ္တိယောပိတရားတန်ဤဓက္ခံပြည့်သည့်သတ္တိအင်အားစွမ်းပကားတို့ကို၎င်းတယံဘုဒ္ဓောဗောဓိမာနိုင်ခံဝါမြိုင်ဝဲကိုယ်တိုင်းစထွင်သိမြင်တော်မူပြီးသည့်ဖြစ်၍တံဘောတိတိတိထိုက်သည်မြဝေနေယကိုမြွတ်ဟလှစ်ဖို့တည်စီတော်မူခဲ့လေပြီတတစီနာတအောင်မြင်တဲ့တံဘောတိမှန်ဝဲအောင်းလန်ဆွင့်ဆွင့်လွင့်တလူလူထိုးအောင်တော်မူမြတ်စွာဘုရား၏ဒုဒတံတရားဓမ္မဩဝါဒကိုကြားရရှင်ပြောသားတော်သမီးတော်ဖြစ်ရခြင်းသည်ဒုဒတံတရားဓမ္မဩဝါဒဖြင့်နိညာရှင်ပြောသားတော်သမီးတော်ဖြစ်ရခြင်းသည်အောနောကိုတွေကိုတာကိုကျိုးပါသဖြင့်ကိုမာခုနဲ့ဩဝမ်းမြောက်ဖွယ်ကြီးပါတကားဓမ္မစိန်တနံဓမ္မတသက်ကြောင်းကျိုးဆက်၍ဖြစ်ပြနေဟန်တရားမှန်ကိုဖန်ဖန်ခွဲဝေကြံစီ၍နေခြင်းသည်ဓမ္မစိန်တနံဓမ္မတသက်ရှင်းအောင်ဆက်၍ဖြစ်ပြနေဟန်တရားမှန်ကိုဖန်ဖန်ခွဲဝေကြံစီ၍နေခြင်းသည်အောနောကုတ္တနံတွင်ဉာဏ်ယုံလင်း၍ရှင်းငါရှင်းငါဩအာရဝဲကြီးပါတကားအောနောပုဂ္ဂိုလ်တတ္တဝါသူငါတွင်ပြောက်အလင်းရောက်ဖို့ဝမ်းမြောက်ရှင်ပြောဩအရတော်ပါပြီစွာတကား